ရရှိယူကရိန်းခေါင်းဆောင်တွေရဲ့ခရိုင်းမီးယားပြည်ထနာကန်တွေဖြည့်ရှင်းမှုဟာခရိုင်းမီးယားကိုယူကရိန်းကနေခွဲထွက်သွားအောင်လုပ်နေတာဖြစ်တယ်လို့အဖြုတ်ချခံရသူယူကရိန်းသမ္မတဟောင်းယန်နိုကိုဗစ်ကသူ့အတိုက်ခံတွေကိုဒီကနေ့ပြစ်တင်ဝေဖန်လိုက်ပြီးသူဟာသမ္မတယာရူးမှာပဲဆက်ရှိနေသေးတယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ဖြစ်လဲတာဝန်ယူထားသေးကြောင်းပြောဆိုလိုက်ပါတယ်။ဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လကီယက်မြို့တော်ကနေထွက်ပြေးခဲ့ရပြီးရုရှားနိုင်ငံရော့ဖ်တော့အွန်ဒော်မှာယန်နိုကိုဗစ်အခုလိုဒုတိယအကြိမ်လူသိထင်ရှားထွက်ပြောလာတာဖြစ်ပါတယ်။ယူကရိန်းဂျာပြတ်အစိုးရဟာအစွန်းရောက်သူတွေဖြစ်တယ်လို့သူကရှုံချလိုက်ပါတယ်။ဂျာပြတ်အစိုးရကမေလ25ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလုံပန်ခွင့်မရှိသလိုတရားလဲမဝင်ဘူးလို့သူကပြောပါတယ်။ယူကရိန်းဂျာပြတ်အစိုးရကိုဒေါ်လာ1ဘီလီယံချေပေးမယ့်အစီအစဉ်အတွက်အမေရိကန်အစိုးရကိုယန်နိုကိုဗစ်ကပြင်းထန်တဲ့စကားလုံးတွေနဲ့ဝေဖန်လိုက်ပြီးဒီဓမြတွေကိုငွေပေးခွင့်မရှိဘူးလို့အမေရိကန်အစိုးရကိုပြစ်တင်လိုက်ပါတယ်။ဒီတော့တွင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးလော်ရန့်စ်ဖေဘီယပ်စ်ကခရိုင်းမီးယားပြည်ထနာတည်ငြိမ်ရေးအတွက်ကမ်းလှမ်းချက်ကိုရုရှားဘက်ကအပြုသဘောမတူပြန်ဘူးဆိုရင်အနောက်နိုင်ငံတွေအနေနဲ့ရုရှားကိုမကြခင်မှာပြစ်ဒဏ်ခတ်ဖို့လှုပ်တင်တယ်လို့ဆိုပါတယ်။